ကိုရီးယားကျွန်းဆက်မှာတင်းမာမှုတွေပြန်လည်ထွက်ပေါ်နေချိန်မှာပဲအမေရိကန်ကတောင်ကိုရီးယားနိုင်ငံကိုဒေါ်လာတန်330ကျော်တန်ဖိုးရှိတဲ့လေကြောင်းကာကွယ်ရေးဒုံးကျည်တွေရောင်းချပေးသွားဖို့အလားအလာရှိနေပါတယ်။အမေရိကန်ပြည်ထောင်စုရဲ့အဓိကအာရှမဟာမိတ်ဖြစ်တဲ့တောင်ကိုရီးယားကစစ်သင်္ဘောတွေပေါ်ကနေပစ်လွှတ်ရတဲ့ SM-2 အမျိုးအစားဒုံးကျည်100နီးပါးကိုရောင်းချပေးဖို့တောင်းဆိုခဲ့တာပါ။ဒုံးခွင်ဒုံးအမျိုးအစားဖြစ်တဲ့ SM-2 ဟာထင်းကျောင်းမှုစနစ်12မျိုးပါဝင်ပြီးနည်းပညာအထောက်အကူအတွက်ကုန်ကျစရိတ်တွေပါပေါင်းရင်ဒေါ်လာ314သန်းလောက်တန်ဖိုးရှိတယ်လို့အမေရိကန်ကာကွယ်ရေးဆိုင်ရာလုံခြုံရေးပူးပေါင်းဆောင်ရွက်မှု agency DSCA ရဲ့ website မှာဖော်ပြပါတယ်။ကာကွယ်ရေးဝန်ကြီးဌာနအောက်မှာရှိတဲ့ DSCA အနေနဲ့လွှတ်တော်ရဲ့အတိအမှတ်ပြုမှုကိုရဖို့ကြာသာပတိနေတုန်းကလွှတ်တော်ကိုအကြောင်းကြားစာပို့ခဲ့ပါတယ်။တောင်ကိုရီးယားကဝယ်ယူခဲ့တဲ့ဒီအမေရိကန်လို့ F-35 တိုက်လေယာဉ်တွေမကြသေးမီကရောက်လာတာကိုမြောက်ကိုရီးယားဘက်ကဝေဖန်ခဲ့ပြီးနောက်အခုလိုဒုံးလက်နဲ့ရောင်းချဖို့ဖြစ်လာတာပါလက်ရှိမှာတော့တောင်ကိုရီးယားစစ်တပ်ကအမေရိကန်ဒီ Raytheon Company ကနေထုတ်တဲ့ SM-2 ဒုံးကျည်တွေကိုတုံးနေတယ်ဆိုပေမဲ့ပူပြီးဖြတ်အားကောင်းတဲ့ဒုံးကျည်မျိုးကိုအဲ့ဒီကုမ္ပဏီကထပ်ထုတ်ဖို့စူးစမ်းနေတာဖြစ်ပါတယ်